အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ညော့အတ္တလန်တိတ်စီးရဲမဟာမိတ်နေတို့အဖွဲ့တည်ထောင်မှု85နှစ်ပြည့်အစည်းအဝေးကိုတက်ရောက်လာကြတဲ့အဖွဲ့ဝင်နိုင်ငံကောင်းဆောင်တွေနဲ့မိတ်ဖက်နိုင်ငံကိုယ်စားလှယ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်မှာကြိုဆိုခဲ့ပါတယ်။ဝါရှင်တန်သဘောတူစာချုပ်ကိုဒီမှာပဲလက်မှတ်ရေးထိုးခဲ့ကြပြီးကမ္ဘာသမိုင်းမှာအကြီးမားဆုံးနဲ့အထူးရောက်ဆုံးကာကွယ်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ညော့အတ္တလန်တိတ်စီးရဲမဟာမိတ်အဖွဲ့ကိုတည်ထောင်ခဲ့ပါတယ်။ဒီကနေ့မှာတော့နေတို့အဖွဲ့ပုံမအားကြီးလာပြီးအရင်အမြင့်တွေလည်းပိုအားကောင်းလာတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်
။ It's good that we're stronger than ever because this moment
အရင်ကတည်းကပိုပြီးတော့အားကောင်းလာတယ်ဆိုတာကောင်းမွန်တဲ့အရာပါ။ဘာဖြစ်လို့လဲဆိုတော့ဒီကာလဟာနေတို့အဖွဲ့ရဲ့စုပေါင်းအင်အားတွေလိုအပ်နေတဲ့သမိုင်းဝင်အချိန်အခါဖြစ်နေလို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80လောက်ကတည်းကကမ္ဘာဒေသအတော်များများမှာတည်ငြိမ်နေတဲ့အခြေအနေတွေကိုအာဏာရှင်တွေပြောင်းပြစ်ချင်နေကြပါတယ်။အကြံဖက်အုပ်စုတွေဟာလူမှုအတိုင်းဝန်းကအခြေအနေတွေပြန်မလာဖြစ်ပြီးတော့နာကျင်ထိခိုက်မှုရှိအောင်ဆက်ပြီးတော့ကြံစည်ဆောင်ရွက်နေပါတယ်။ဥရောပမှာဆိုရင်ရုရှားသမ္မတပူတင်ကယူကရိန်းကိုဆက်ပြီးတော့ကျူးကျော်တိုက်ခိုက်နေပါတယ်။ယူကရိန်းကိုအပြေအဝထိန်းချုပ်နိုင်ဖို့ပူတင်ကလိုလားနေတာပါ။ယူကရိန်းနိုင်ငံမှာတင်ပူတင်ရဲ့လှုပ်ရက်တွေရပ်သွားမှာမဟုတ်ဘူးဆိုတာကျွန်တော်တို့သိကြပါတယ်။ကျွန်တော်တို့အမားလုံးမိလို့မဖြစ်ပါဘူး။ပူတင်ကိုယူကရိန်းကဟန်တားနိုင်ပါလိမ့်မယ်။နေတိုအဖွဲ့ဖက်ကတညီတညွတ်တဲ့အပြည့်အဝပံ့ပိုးကူညီမယ်ဆိုရင်ဖြစ်နိုင်ပါတယ်။နေတိုအဖွဲ့ရဲ့အားပေးထောက်ခံမှုကိုလည်းယူကရိန်းကအပြည့်အဝရရှိထားပါတယ်။ယူကရိန်းနဲ့နိုင်ငံလုံးကြုံရေးသဘောတူညီမှုစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့နေတိုမဟာမိတ်နိုင်ငံနှစ်ဒါဇင်လောက်ရှိပြီးတော့ထပ်တိုးလာဖို့ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စု၊ဂျာမနီ၊နယ်သာလန်၊ရိုမေးနီးယားနဲ့အီတလီနိုင်ငံတို့ကယူကရိန်းကိုနောက်ထပ်မဟာဗျူဟာမြောက်လေကြောင်းရန်ကာကွယ်ရေးစနစ်၅ခုပေးအပ်မယ်လို့လည်းသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်။လာမယ့်လတွေအတွင်းအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့ကယူကရိန်းအတွက်နည်းဗျူဟာမြောက်လေကြောင်းရန်ကာကွယ်ရေးစနစ်ဒါဇင်နဲ့ချီပေးပို့သွားဖို့ရည်ရွယ်ထားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီစစ်ပွဲမှာရုရှားတို့ကြရှုံးနေပြီဆိုတာတန်ပြန်ရှိစရာမလိုပါဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်
။ More than 2 years in the Putin's war of choice, his losses are staggering. More than 350,000 Russian troops.
စစ်ပွဲဆင်နွှဲနေတဲ့နနစ်ကျော်ကာလအတွင်းပူတင်ဖက်ကဆုံးရှုံးမှုအတော်ကြီးပါတယ်။ရုရှားသားသား3သိန်းခွဲလောက်တည်ဆုံးတရာရခဲ့ပါတယ်။လူငယ်အများစုပါတဲ့ရုရှားပြည်သူသတန်းလောက်ဟာလည်းသူတို့နိုင်ငံထဲမှာအနာဂတ်ကင်းမဲ့နေတဲ့အတွဲဆိုပြီးတော့တိုင်းပြည်ကထွက်ခွာသွားကြပါတယ်။ကိစ်မျိုးကတော့နနစ်ခွဲကျော်စစ်ပွဲကြမှာခုချိန်ထိမမမမရက်တည်နေဆက်ဖြစ်ပြီးမယိမ်းမယိုင်ဆက်လက်ရက်တည်နေမှာဖြစ်ပါတယ်။နေတိုးကတော့ကမ္ဘာလုံးကျုံရေးကိုအကာအကွယ်ပေးနေတဲ့ခန္ဓာကြီးအဖြစ်ဆက်လက်ရက်တည်နေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်
။ Again and again at critical moments we chose unity over disunion, progress over retreat.Freedom of returning hope
အရေးကြီးတဲ့အချိန်အခါတွေရောက်လာတိုင်းတွေ့ဝဲမှုထက်စီလုံးညီညွတ်မှုဆုတ်ခွာမှုထက်ရှေ့ဆက်တိုးမှုဖိနှိပ်မှုထက်လွတ်လပ်မှုအကြောက်တရားထက်မျှော်လင့်မှုတွေကိုကျွန်တော်တို့အချိန်ချင်းရွေးချယ်ခဲ့ကြပါတယ်အတ္တန်တိတ်တစ်ဖက်ချမ်းကမဟာမိတ်နိုင်ငံတွေနဲ့ထက်တူငြိမ်းချမ်းပြီးတော့တာယာဝပြောရေးဆိုတဲ့ဘုံရည်မှန်းချက်ပန်းနိုင်ကိုကျွန်တော်တို့ဖွဲ့ကဆက်လက်ထောက်ခံပံ့ပိုးပေးနေပါတယ်အဲ့ဒီရည်မှန်းချက်တွေဒီကနေ့မှရောနောက်အနာဂတ်အထိဆက်လက်တည်မြဲနေအောင်နေတိုအဖွဲ့ကဆောင်ရွက်သွားဖို့အစဉ်သင်မယ်ဆိုတာကြေညာနိုင်ဖို့အတွက်ဒီညီလာခါမှာစုဝေးရောက်ရှိလာတာဖြစ်ပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ